Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်2016ခုနှစ်မေလ16ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ19 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါရရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါ။ပြင်ခါလေးကလုပ်တဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းပနာမရွေးချယ်ပွဲနှစ်ခုမှာဟီလာရီကလင်တန်ကတပွဲ၊ဘာနီဆန်ဒါစ်ကတပွဲအနိုင်ရပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့သူစကားပြောဖို့လမ်းဖွင့်ထားတယ်လို့ရီပူဘလစ်ကန်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့တည်ကြာနေတဲ့ဒေါ်နယ်ထရမ့်ကပြောပါတယ်။ရုရှားအာဆီယံထိပ်သီးအစည်းအဝေးတက်ဖို့သမ္မတဦးတင်ကျော်ရုရှားကိုဒီကနေ့တွေ့ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီညနေနားဆင်ကြမယ့်သတင်းဆောင်ပါတွေထဲမှာတော့
ဆရာတို့ဖြတ်ပြီးပြတတ်ရခံပါလေပုံလိုက်ရပြိုက်ပါလေဒီကတော့ငွားကောင်းဆောင်လေးတက်ကုန်းပြို့ကိုကြွားခဲ့တာမီဒီယာက
အဖမ်းမခံရခင်ဆန္ဒပြအလို့သမားတွေနဲ့အာဏာပိုင်တွေထိတ်တိုက်ပြောဆိုနေကြတဲ့အသံမှာနောက်ပိုင်းမှာအပြည့်စုံကိုကြားမှာပါဒီအကြောင်းနဲ့အတူအမေရိကန်ပြည်ထောင်စုကမြန်မာပေါ်စီးပွားရေးတံခါးပိတ်ဆို့မှုစဉ်ပြင်းစင်တက်တန်တိုးတာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေရဲ့အမြင်သဘောထားနဲ့စီးရီးယားပြစ်ခတ်ရဆဲရေးနိုင်ငံတကာအတိုင်းအဝန်ကကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိတဲ့မတ်တင်ထိုက်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအောင်ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အလားအလာကအင်္ဂါနေ့မှာတော့ပို့ပြီးနှီးသွားပါပြီ။ကန်တက်ကီပြည်နယ်မှာလုပ်တဲ့ primary ပနာမရွေးချယ်ပွဲရဲ့မဲအများစုကိုရွေးတွက်ပြီးသွားချိန်မှာကလင်တန်ကဗာမွန်ပြည်နယ်ထက်လွတ်တော်မှာ Bernie Sanders နဲ့မဲရည်တွေ2000လောက်အသာရနေပါတယ်။ဘယ်သူအနိုင်ရတယ်ဆိုတာမကျင်ညာသေးဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပေမဲ့ကလင်တန်ကတော့သူအနိုင်ရတယ်လို့ကျင်ညာပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာပါတီညီလာခံကိုယ်စားလှယ်မဲရည်အတွက်ကိုခွဲဝေတာကပနာမရွေးချယ်ပွဲမှာရတဲ့မဲရည်အတွက်ရာခိုင်နှုန်းအရအချိုးကျခွဲဝေတာကြောင့်အခုကန်တက်ကီပြည်နယ်ပနာမရွေးချယ်ပွဲမှာကလင်တန်နဲ့ Sanders တို့အရည်အတွက်အတူတူနှီးပါးလောက်ရကြတာပါ။အင်္ဂါနေ့ကပဲလုပ်တဲ့ Oregon ပြည်နယ်ပနာမရွေးချယ်ပွဲကတော့ Sanders ကအနိုင်ရပါတယ်။Sanders အနေနဲ့ကလင်တန်ကိုအနိုင်ရပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ဆိုရင်ကြံတဲ့ပနာမရွေးချယ်ပွဲတွေမှာပါတီညီလာခံကိုယ်စားလှယ်မဲ85ရာခိုင်နှုန်းလောက်ရဖို့လိုပါတယ်။အခုချိန်ထိတော့အဲဒီလောက်ပမာဏနဲ့အနိုင်ရထားတာသူ့ရဲ့ Vermont ပြည်နယ်တစ်ခုပဲရှိပါသေးတယ
်။အမေရိကန်နိုင်ငံရေးမှာတော့ပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေပြီးဆုံးတော့မဲ့နောက်ဆုံးလပိုင်းတွေကိုရောက်ရှိလာချိန်မှာပဲအမေရိကန်ပြည်သူတွေအစိုးရအပေါ်မှာဘလို့ရှုမြင်ကြသလဲဆိုတော့တိတာထင်ရှားတဲ့သဘောထားတစ်ခုထွက်ပေါ်လာတယ်လို့အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်လူထုစစ်တမ်းကောက်ယူမှုအဖွဲ့ကြီးတွေတဲ့ကတစ်ခုကပြောဆိုလိုက်ပါတယ်။လွှတ်တော်နဲ့အစိုးရကိုသဘောမကျတဲ့အမေရိကန်ပြည်သူအရေးအတွက်စံချိန်တင်ရောက်ရှိခဲ့တယ်လို့ Gallup သုတေသနအဖွဲ့ကြီးရဲ့ Editor ချုပ် Frank Newport က VOA ကိုပြောဆိုပါတယ်။ပါတီရင်းသမ္မတလောင်းဖြစ်ရေးရှင်းပြိုင်နေကြတဲ့ Republican Party ဘက်က Donald Trump နဲ့ Democratic Party ဘက်က Bernie Sanders တို့လိုကိုယ်စားလှယ်လောင်းနေဟာဒီရဲ့ချက်ကြောင့်အသာချက်တွေရရှိခဲ့တယ်လို့လည်းဆိုပါတယ်။အမေရိကန်လွှတ်တော်အမတ်တွေဟာ Wall Street ငွေကြေးဈေးခွက်နဲ့ချမ်းသာကြွယ်ဝသူတွေရဲ့ဩဇာလွှမ်းမိုးမှုတွေနဲ့ပတ်သက်ပြီးတော့ကျေးဇူးခံကျေးဇူးစားတိတ်ဖြစ်လွန်းအားကြီးနေပြီလို့ Sanders ကဝေဖန်ထားပြီးသူကတော့ကျန်းမာရေးဆောင်ရှောက်မှုနဲ့ကောလိပ်ကျောင်းစီလုကင်းလုခွင့်တို့လိုလူထုကြိုက်အစီအစဉ်တွေကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောဆိုတာပါ။ဒေါ်နယ်ထရန့်ကတော့အမေရိကန်ရဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုအပြင်းအထန်ဝေဖန်ပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်တွေဟာအမေရိကန်တို့ရဲ့အလို့အကိုင်းတွေကိုဆုံးရှုံးနေနာစေပြီးအမေရိကန်လုပ်သားတွေပိုပြီးအကျိုးရှိစေဖို့ဒီကုန်သွယ်ရေးသဘောတူညီချက်တွေကိုအခြေအလဲပြန်ပြီးညှိနှိုင်းဖို့ကတိပြုပြောဆိုပါတယ်။ Sanders နဲ့ Trump တို့နှစ်ဦးစလုံးကလွှတ်တော်ဟာမဲဆန္ဒရှင်တွေရဲ့လူနေမှုဘဝတိုးတက်လာအောင်မလုပ်ဆောင်နိုင်ဘူးဆိုပြီးအထူးတလဲဝေဖန်ကြတယ်လို့လည်း Gallup သုတေသနအဖွဲ့ကြီးရဲ့ Editor ချုပ်ကပြောပါတယ်။ Gallup သုတေသနအဖွဲ့ကြီးကအမေရိကန်ပြည်ထောင်စုရဲ့တက်တက်အရင်ဆုံးလူမှုဆန္ဒသဘောထားကောက်ယူတဲ့အဖွဲ့ကြီးတွေတဲ့ကတခုဖြစ်ပြီးမဲဆန္ဒရှင်တွေကဘယ်ကိစ္စတွေကိုအလေးထားတယ်လဲဆိုတာကိုဆုံးဖြတ်နိုင်ဖို့အတွက်အမေရိကန်လူမှုရဲ့သဘောထားစစ်တမ်းကိုစဲစုနှစ်ပေါင်းများစွာပုံမှန်ကောက်ယူနေတဲ့အဖွဲ့ကြီးတခုဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စီစဉ်ကိုရပ်ဆိုင်ရေးကြိုးစားဖို့အတွက်မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အွန်းနဲ့စကားပြောဖို့လမ်းဖွင့်ထားတယ်လို့ Republican Party ကိုစားပြုသမ္မတလောင်းဖြစ်လာဖို့အလားအလာအကောင်းဆုံးရှိနေတဲ့ Donald Trump ကပြောလိုက်ပါတယ်။ကျွန်တော်သူ့ကိုစကားပြောမှာပါ။သူနဲ့စကားပြောဖို့ပြဿနာမရှိပါဘူးလို့အင်္ဂါနေ့က Rider သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကန်တစ်ခုအတွင်း Trump ကပြောပါတယ်။အဖြေတစ်ခုရှာတဲ့နေရာမှာတရုတ်အစိုးရအနေနဲ့အခက်အခဲတစ်ခုကနေပါဝင်ရေးသူ့ဆိုအဖြစ်တရုတ်နိုင်ငံပေါ်မှာရှိနေတဲ့ American ပြည်ထောင်စုရဲ့စီးပွားရေးအင်အားကိုအသုံးပြုပြီးတရုတ်ကိုဖိအားပေးမယ်လို့လည်း Trump ကဆိုပါတယ်။နျူကလ িয়ার အစီအစဉ်နဲ့ပိတ်ပင်ကန့်သတ်ထားတဲ့ဒုံးကျည်ပစ်လွတ်ဆန်သက်တာတွေကိုအကြိမ်ကြိမ်ထပ်လုပ်တဲ့အတွက်မြောက်ကိုရီးယားကိုကုလသမဂ္ဂကတန်ခတ်ရေးယူမှုတွေထပ်မံထားပါတယ်။ မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလုဆောင်ချက်တွေကိုကန့်သတ်ဖို့ရည်ရွယ်ပြီးတရုတ်အမေရိကန်တောင်ကိုရီးယားရုရှားနဲ့ဂျပန်နိုင်ငံတို့ပူးပေါင်းပြီးတော့မြောက်ကိုရီးယားနဲ့ဆွေးနွေးညှိနှိုင်းမှုကြိုးစားခဲ့သေးပေမဲ့2008ခုနှစ်မှာအဲ့ဒီကြိုးပမ်းချက်ပြတ်စီးသွားပါတယ်။2009ခုနှစ်သမရရွေးကောက်ပွဲအတွက်မဲဆွယ်စီယုံမွေးကာလာရုံးကလည်းအခုလက်ရှိသမရဘရာဂိုဘာမားကဂျူဘာမြောက်ကိုရီးယားနဲ့အီရန်လိုနိုင်ငံတွေကခေါင်းဆောင်တွေနဲ့ကြိုတင်သတ်မှတ်ချက်မထားဘဲစကားပြောမယ်လို့ပြောခဲ့ဘူးတာကြောင့်အဲ့ဒီအချိန်ကသူ့ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကဝေဖန်ခဲ့ဘူးပါတယ်။
လီဗျာအစိုးရအစင်းသင့်ဖြစ်တဲ့အချိန်မှာလီဗျာနိုင်ငံတွင်းကထောင်နဲ့ချီရှိနေတဲ့အစ္စလာမ်အစွန်းရောက် IS စစ်သွေးကြွတွေကိုချေမှုန်တိုက်ခတ်ရေးအတွက်အမေရိကန်စစ်တပ်ကလေ့ကျင့်သင်တန်းပေးရေးနဲ့လက်နက်တပ်ဆင်ပေးရေးအထောက်အကူပေးဖို့ပြင်ဆင်ထားတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဖက်ကုတ်ကဲမှုဌာနချုပ် African အကြီးအကဲကမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်။လီဗျာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအခြေအနေကြောင့်ဘယ်လက်နက်ကင်တပ်ဖွဲ့တွေက GNA လို့ခေါ်တဲ့ယာယီအစိုးရနဲ့အတူတိုက်ခိုက်နေသလဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့ Africom တပ်မှုဘိုးချုပ်ကြီး Rodriguez ကထပ်လောင်းပြောဆိုပါတယ်။ဒါကြောင့်လီဗျာအစိုးရဘက်မှဘယ်အဖွဲ့တွေရှိတယ်။အစိုးရကိုတိုက်နေတာကဘယ်အဖွဲ့တွေဆိုတာကိုဆန့်စစ်ဖို့ကအမေရိကန်အနေနဲ့လီဗျာယာယီအစိုးရပေါ်မှာပဲတကယ်တမ်းမိခိုနေရတယ်လို့လည်းဘိုးချုပ်ကြီး Rodriguez ကပြောပါတယ်။ပြည်သူစစ်တွေကဘသူတွေဟာအစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့မိဖက်တပ်ဖွဲ့တွေဖြစ်တယ်ဆိုတာကိုခွဲခြားနိုင်ပြီးလေ့ကျင့်သင်တန်းပေးပြီးရင်တော့အစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြတွေပြန့်နှံ့မှုကိုတားဆီးနိုင်ဖို့အတွက်ပြည်သူစစ်တွေကအရေးပါလာမယ့်အနေအထားရှိပေမဲ့လည်းဒီအခြေအနေကိုမရောက်သေးဘူးလို့လည်းသူကထပ်လောင်းပြောပါတယ်အာဏာရဖို့စူးစမ်းနေတဲ့အကြမ်းဖက်သမားတွေနဲ့ပြည်သူစစ်တွေလက်ထဲအန်ဒီအကြီးတဲ့လက်နက်တွေမရောက်ရှိနိုင်ရေးအတွက်လီဗျားနိုင်ငံကိုကုလသမဂ္ဂကလက်နက်ရောင်းချမှုပိတ်ပင်ကန့်သတ်ထားတာလည်းဖြစ်ပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဗိုလ်ဒူးညနေဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံဂျာဆက်ဆံရေးအနှစ်20ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကိုတက်ဖို့သမရဦးတင်ကျော်ဟာဒီကနေ့မနေ့ပိုင်းကရန်ကုန်မြို့ကနေထွက်ခွာသွားပါတယ်။ဒါအပြင်သူသမရတာဝန်ယူပြီးကတည်းကဆိုရင်ဦးတင်ကျော်ရဲ့ဒုတိယမြောက်နိုင်ငံသားခီးစဉ်ပါသမရဦးထင်ကျော်နဲ့အတူစီမံကိန်းနဲ့ဗန္ဓာရေးပြည်တော်စုဝန်ကြီးဦးကျော်ဝင်းနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်နဲ့တာဝန်ရှိသူတွေလိုက်ပါသွားတယ်လို့ကြံကြားရေးဌာနရဲ့အင်တာနက်သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့လိုက်မသွားပါဘူး။သမရဦးထင်ကျော်ရဲ့အခုရုရှားခီးစဉ်မတိုင်လီမကင်လေးမှာပဲမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုပြည်တော်စုလွှတ်တော်ကအတည်ပြုထားပါတယ်။ဒီသဘောတူညီချက်ကိုအခုခီးစဉ်တွင်လက်မှတ်ရေးထိုးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။စစ်လက်နက်ပစ္စည်းတွေရောင်းချတာနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်တန်ခတ်ရည်ရွယ်ထားတာတွေကရှိနေစေဖြစ်ပေမဲ့ရုရှားကတော့မြန်မာကိုစစ်လက်နက်ပစ္စည်းအများဆုံးရောင်းချတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ရုရှားအာဆီယံထိပ်သီးအစည်းအဝေးကိုမေလ19နဲ့20နှစ်ရက်ကြာကျင်းပမှာပါ။မေလ22ရက်နေ့ကျရင်တော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်
။အမေရိကန်ကြီးတက်ရေးရာဝန်ကြီးအဖြစ်အဲရစ်ဖန်နီကိုအမေရိကန်အထက်လွှတ်တော်ကမနေ့အင်္ဂါနေ့ကတညီတညွတ်ထဲအတီးပြုတ်လိုက်တာကြောင့်ဂေးဖြစ်တဲ့အကြောင်းလူသိရှင်းကြားကြေညာထားသူတဦးအနေနဲ့အမေရိကန်စစ်ဖက်ဆိုင်ရာဌာနကြီးတစ်ခုရဲ့ပထမဆုံးခေါင်းဆောင်ဖြစ်လာခဲ့ပါပြီ။သမ္မတဘရက်ကိုဘားမားကအဲရစ်ဖန်နီကိုလွန်ခဲ့တဲ့7လကအမည်စင်းတင်သွင်းခဲ့တာပါ။ဒါပေမဲ့ဂွာတနာမိုအချင်းထောင်မှာထိမ့်သိမ်းထားသူတွေကိုကန်ဆတ်မှာရှိတဲ့စစ်အခြေစိုက်စခန်းစီပြောင်းရွှေ့ရေးအစီအစဉ်တွေကြောင့်သူ့ကိုအတီးပြုတ်မဲ့အရေးအထက်လွှတ်တော်ကဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။အချင်းသားတွေရွှေ့ပြောင်းရေးကိစ္စကအချိန်လွန်သွားပြီဆိုတာကိုအမေရိကန်သမ္မတအင်ပီရိုကကန်ဆတ်ပြည်နယ်ရီပါပလီကန်အထက်လွှတ်တော်အမတ်ဖက်ရောဘတ်စ်ကိုတေချာပေါက်ပြောဆိုခဲ့ပြီးမှတော့အဲရစ်ဖန်နီကိုအတီးပြုတ်ခန့်အပ်ရေးမဲခွဲဆုံးဖြတ်ဖို့ကိစ္စအပေါ်အထက်လွှတ်တော်အမတ်ဖက်ရောဘတ်စ်ကကန့်ကွက်ထားတာကိုဆုံးသတ်လိုက်တာဖြစ်ပါတယ်။အဲရစ်ဖန်နီဟာအမေရိကန်စစ်ဌာနချုပ်ပန်တဂွန်မှာ2009ခုနှစ်ကစလို့တာဝန်ထမ်းဆောင်ခဲ့တာမှာအကြီးတန်းယာရုနေရာအတော်များများကိုတာဝန်ယူခဲ့ပြီးဖြစ်ပါတယ်။အဲ့ဒီယာရုတာဝန်တွေထဲမှာလေတပ်ရေးရာယာယီဝန်ကြီးရေတပ်လက်ထောက်ဒုတိယဝန်ကြီးနဲ့ကြီးတပ်ရဲ့စီမံခန့်ခွဲမှုဆိုင်ရာအရာရှိချုပ်တာဝန်တွေလည်းပါဝင်ပါတယ်
။ဘရရှားအကစားသမားအများပြားဟာအစိုးရကကြီးမှုစီစဉ်ပေးတဲ့တားမြစ်ဆေးသုံးဆွဲမှုစီစဉ်မှာပါခဲ့ကြဘူးလေဆိုတဲ့ဆွဆွဲချက်တွေပေါ်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးမှုတစ်ခုစလုပ်နေပြီလို့ The New York Times သတင်းစာကအင်္ဂါနေ့မှရေးပါတယ်။အာကစားသမားတွေ၊ရုရှားအစိုးရတာဝန်ရှိသူတွေ၊ဓာတ်မဆေးသုံးဆွဲမှုတိုက်ဖျက်ရေးတာဝန်ရှိသူတွေနဲ့ဒီအစီအစဉ်ကနေအကျိုးဖြစ်ထားပွဲရှိသူတွေကိုနယူးယောက်ပြည်နယ်အရှေ့ပိုင်းခရိုင်ရှေ့နေချုပ်ရုံးကစုံစမ်းစစ်ဆေးနေပြီလို့ The Times သတင်းစာကရေးတာပါ။အာကစားလောကမှာဓာတ်မဆေးသုံးဆွဲတဲ့ကိစ္စပေါ်အမေရိကန်ပြည်ထောင်စုကပုံမှန်အားဖြင့်စုံစမ်းစစ်ဆေးမှုလုပ်လို့မရှိပါဘူး။ ဒါပေမဲ့ဆွဆွဲထားတဲ့ဖြစ်ရပ်တွေမှာအထူးသဖြင့်တော့အမေရိကန်ပြည်ထောင်စုမှလုပ်တဲ့အားကစားပြိုင်ပွဲတွေပါမယ်။ဒါမှမဟုတ်အမေရိကန်ဘဏ်တွေမှဖွင့်ထားတဲ့ငွေစည်းရင်းတွေဆက်ဆက်ပါဝင်မယ်ဆိုရင်တော့စုံစမ်းစစ်ဆေးမှုလုပ်နိုင်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အဆက်ဆက်တချို့ရှိတယ်ဆိုတာကိုအစိုးရရှေ့နေတွေအနေနဲ့တက်တည်ပြနိုင်တယ်ဆိုရင်ပြည်ပမှအနေနဲ့နိုင်ငံသားတွေအပေါ်ဆွဲတင်တဲ့အမှုတွေကိုရှေ့နေတွေကရှောက်ထားတင်ပြဖို့ခွင့်ပြုထားပါတယ်။စုံစမ်းစစ်ဆေးခံနေရတဲ့ရုရှားတာဝန်ရှိသူတွေထဲမှာဒါမစ်စီသုံးဆမှုတပ်ဖြည့်ရေးဆိုင်ရာရုရှားတပ်ခွဲကန်အကြီးအကဲဟောင်းဂရီဂရီရော့ချန်ခော့ဖ်လည်းပါတယ်လို့သတင်းရင်းမြစ်နှစ်ခုကပြောပါတယ်။ဒီကိစ္စကိုလူသိရှင်များပြောခွင့်မရှိတာကြောင့်အဲ့ဒီသတင်းရင်းမြစ်တွေကသူတို့ဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်မပြောကြပါဘူး။
ဟောင်ကောင်နဲ့တရုတ်ပြည်မှာကြီးအစိုးရတို့ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုတရုတ်အစိုးရကအားပေးကူညီသွားဖို့ဆန္ဒရှိတယ်လို့ဒီကနေ့ဟောင်ကောင်မှာကျင်းပနေတဲ့ Belt and Road စီးပွားရေးထိပ်သီးဆွေးနွေးပွဲမှာတရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်ဒတ်ဂျန်ကပြောဆိုလိုက်ပါတယ်
။中国中央政府高度重视香港的繁荣稳定。
ဟောင်ကောင်ကျွမ်းသားရဝါပြောရေးတည်ငြိမ်ရေးနဲ့မဟာဗျူဟာအရအရေးပါတဲ့အခမ်းကဏ္ဍတွေကိုတရုတ်ပြည်မှကြီးအစိုးရကအလူအထူးအလေးထားပါတယ်။ဟောင်ကောင်ရဲ့လက်ရှိအောင်မြင်မှုတွေနဲ့အားကောင်းချက်တွေကိုပုံမိုခိုင်မာလာအောင်နဲ့ပြည်မှကြီးနဲ့ဟောင်ကောင်ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့အပြန်အလှန်နှိနှော့ဖလှယ်မှုတွေပိုပြီးရှိလာအောင်အားပေးထောက်ခံသွားမှာဖြစ်ပါတယ်လို့မစ္စတာဂျန်ကဆွေးနွေးပွဲအဖွဲ့မင်ကွန်တွင်ပြောဆိုသွားတာဖြစ်ပါတယ်။တရုတ်ပြည်မှကြီးအစိုးရရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်မကျေနပ်မှုတွေပိုတိုးလာနေတဲ့ဟောင်ကောင်ကျွန်းကိုတရုတ်နိုင်ငံမှလက်ရှိတတိယမြောက်အာဏာအရှိဆုံးဖြစ်တဲ့ဂျန်ဒတ်ဂျန်ရဲ့သုံးရကြာခီးစဉ်အဖြစ်နဲ့ရောက်ရှိနေတာလည်းဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မသိငီထိုက်တို့ကကြေညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါလေရှင်အခုတော့သတင်းဆောင်ပါတွေရဲ့အလက်ပါအရင်ဦးဆုံးတော့ဆန္ဒပြအလို့သမားတို့ရဲ့နောက်ဆုံးအခြေအနေတွေကိုနားဆင်ရပါမယ်စကိုင်းတိုင်းဒေသကြီးကနေပြည်တော်ကိုချီတက်လာတဲ့အလို့သမားတပိတ်စစ်ချောင်းကိုတားဆီးပြီးတော့တက်ကြွလှုပ်ရှားသူတွေကိုနေပြည်တော်မှာအာဏာပိုင်တွေကဒီကနေ့မှဖမ်းဆီးလိုက်ပါတယ်နေပြည်တော်ကောင်စီအာဏာပိုင်တွေနဲ့အလို့သမားတွေကြားညှိနှိုင်းမှုတွေလှုပ်ခဲ့ပေမဲ့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါပါရှင
်ဟုတ်ကဲ့ပါစကိုင်းတိုင်းကနေပြည်တော်ကိုချီတက်လာနေတဲ့မြန်မာဗနီးယားပလိုက်ဝုတ်တချောတဲ့စက်ယုံအလုသမားတပိတ်စစ်ကြောင်းကအလုသမားတွေနဲ့တပိတ်ကိုဝန်းရံပြည်သူ80ကျော်ကိုအာဏာပိုင်တွေကနေပြီးတော့မှဒီကနေ့ဖမ်းဆီးလိုက်ပါတယ်အလုသမားတွေရဲ့ချီတက်ဆန္ဒပြမှုရက်20ကြာတဲ့အချိန်မှာအာဏာပိုင်တွေဘက်ကအခုလိုဖမ်းဆီးလိုက်တာဖြစ်ပါတယ်ဆန္ဒပြတဲ့အလုသမားတွေကိုမဖမ်းဆီးခင်မှာပဲနေပြီးတော့ကောင်စီအာဏာပိုင်တွေနဲ့အလုသမားတပိတ်စစ်ကြောင်းဆန္ဒပြသူတွေတကုံးမြို့မှာညှိနှိုင်းဖို့ကြိုးစားခဲ့ကြပါတယ
်အားလုံးဖမ်းဆီးပြစ်ဒဏ်ရခံပါတယ်ဟုတ်ကဲ့ရပြစ်ပါတယ်ဒီကလူမကောင်းဆောင်တွေတက်ကုန်းမျိုးကိုကြွားခဲ့တာမီဒီယာကြီးအားလုံးပဲပါခဲ့ပါဘယ်လိုဒီကလာ
ပါလဲဒီမှာ
အားလုံးအဆင်ပြေအောင်ပြည်နှံပေးပါမယ်လို့ဟုတ်ကဲ့ရပြစ်ခိုင်းလိုက်ပါတယ
်ကောင်းဆောင်ကမပြစ်ပါဘူးအဲ့ဒါလည်းမပြစ်ပါဘူးကောင်းဆောင်ဒီမှာကောင်းဆောင်ကောင်းဆောင်နေပါတယ်ကောင်းဆောင်လို့ဆိုတော့လောကားနဲ့ကြည့်ရတဲ့လောကားနဲ့အားလုံးခိုင်းတဲ့အားလုံးကလေးပါနော်ဒလီလူစားနဲ့ဖိတ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ဒလီလူစားနဲ့ပဲအကုန်လုံးငြိမ်းချမ်းချမ်းနဲ့သွားပါမယ်ခင်ဗျာ။ဟုတ်ကဲ့။လေးသွားပါနဲ့ဖိတ်ချောင်းမှုကိုလက်ခံတယ်။ဒီတော့ကြောင့်ကျွန်တော်အေးဆေးဆေးသွားပါမယ်ခင်ဗျာ။ဟုတ်ကဲ့ပါ။အဲ့လိုသွားတဲ့နေသားမှာကျွန်တော်တို့ကာစီပိတ်ပင်တာမျိုးဟန်တာတာမျိုးတွေမပြည့်လို့ဘုမေတ္တာရက်ခံပါတယ်။ဒါကကဒီမျိုးတော်ဝင်ကြီးကဖိတ်တယ်ဆိုတော့လူကြီးမေကိုယ်တိုင်လာပြောတယ်နော်။အဲ့တော့ကျွန်တော်အကုန်လုံးသွားပါမယ်ခင်ဗျာ။ဟုတ်ကဲ့ပါ။ဒီမှာအားလုံးသွားပါမယ်။ဟုတ်ပါ
နေပြည်တော်ကောင်စီဥက္ကဋ္ဌဘက်ကအားလုံးအဆင်ပြေအောင်ညီနိုင်ဆွေးနွေးပေးမယ်ဆိုပြီးတော့အလုသမားခေါင်းဆောင်၅ဦးကိုတက္ကသိုလ်မြို့မှာဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။ဆန္ဒပြအလုသမားတွေဘက်ကတော့ဆွေးနွေးဖို့ကမ်းလှမ်းချက်ကိုလက်ခံပေးမယ်။ဆွေးနွေးမှုလုပ်ဖို့အတွက်ဆန္ဒပြအလုသမားအားလုံးချီတက်ပြီးပါဝင်ဆွေးနွေးဖို့လိုတယ်လို့တောင်းဆိုခဲ့ပါတယ်။နေပြည်တော်အလုသမားဝန်ကြီးဌာနဘက်ကလည်းအလုသမားတပိတ်စစ်ကြောင်းကိစ္စကိုပြေးလည်အောင်ဆောင်ရွက်ဖို့အတွက်ကိုယ်စားလှယ်တဦးကိုဆေးလွှတ်ပြီးတော့ညီနိုင်ဆောင်ရွက်နေတယ်လို့မနေ့အင်္ဂါနေ့ကပြောပါတယ်။ဒါပြင်သကိုင်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေဘက်ကလည်းဆန္ဒပြအလုသမားတွေနဲ့အလုရှင်ကြားမှာညှိနှိုင်းဆောင်ရွက်မှုတွေလုပ်ပေးခဲ့ပြီးသကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့စီမံဘဏ္ဍာဝန်ကြီးဦးစိုးဦးကတော့ညှိနှိုင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ်
။တောင်းဆိုချက်၄ခုရှိတယ်။ဟောပေါ့အလုထုတ်ခံရတဲ့အလုသမားတွေကနေပြီးတော့အမျိုးသမီး60ကိုနော်မူရင်းဆိုင်ရာနေပြလဲခံထားပေးရတော့နံပါတ်1တစ်ချက်ပါနော်။ကျန်တဲ့အလုသမားတွေနေပြီးတော့တိုင်းပြည်သားရေဆိုးရအနေပြီးတော့ကြီးကြပ်ပြီးတော့စကိုင်းဆက်မှုဂျုံမှာရမယ်တော့ပြန်လဲခံထားပေးဖို့ပါခဏပဲနှစ်ချက်ပေါ့နော်အဲနံပါတ်3ချက်ကတော့အလုပ်ဂျာကာလာနေနာကြီးအနေနဲ့ဒီအလုပ်မဆင်းရတဲ့ချက်ဒီပေါ့ဗျာဂျာကာလာနေနာကြီးရ ရဖို့ပါအဲနံပါတ်3ချက်ပေါ့နော်အဲနံပါတ်4ချက်ကတော့ကျွန်တော်တို့ဟိုပါပေါ့အဲသူတို့ဆန္ဒထုတ်ပေါ်တာရှိတယ်ငွေစုစုတွေနဲ့ညှိတာတွေရှိတယ်ဒါနဲ့ပတ်သက်ပြီးတော့အဲတက်နိုင်တဲ့မြားဖြေလျှော့ဆက်လာပေးဖို့အဲ့4ချက်တောင်းဆိုပါတယ်တရားရင်နဲ့ပတ်သက်ပြီးတော့ကျွန်တော်အဲ6နှစ်အစည်းအဝေးမှာလည်းကျွန်တော်စကိုင်းတိုင်းဒီကရေးဆိုတာကျွန်တော်အစိုးရကကိုစားကျွန်တော်ကတက်ပါတယ်လူသွားဝင်ကြီးတို့မှာကျွန်တော်ကသူတို့နဲ့ညှိတယ်မှာကျွန်တော်ပါတယ်တိုင်းတိုင်းဆိုရနေတော့ကမကလာလို့ပြောစကိုင်းဆက်မှုဆိုကဆက်ရုံလို့ယူနေတယ်ညှိလိုက်တဲ့ခါမှာ56ရောက်ကျွန်တော်တို့ပြန်ခံထားနိုင်အောင်ကျွန်တော်တို့အတည်ပြုနိုင်ခဲ့တယ်နော်အဲ56ရောက်ကျွန်တော်တို့တိုင်းပြည်ရေးဆိုရဲဆောင်းချက်နေလဲကျွန်တော်ခန့်ပေးမယ်ဆိုပြီးတော့ကျွန်တော်စာနဲ့ပြင်ထွက်ပြီးတော့လုပ်ခဲ့တယ်အဲ့လိုနဲ့ကျွန်တော်တို့17ရက်နေမှာသူတို့အကြောင်းပြန်ရမှာအကြောင်းပြန်တဲ့ခါမှာလဲသူတို့ကကျွန်တော်တို့အဲ့ဒါကြီးရှင်းပြတယ်သူတို့နော်အဲရှင်းပြောမယ်ဆိုဗျာခုံသမารီကောင်စီရဲ့ဆုံးဖြတ်ချက်ကအဲအလုပ်သမားတွေကိုလုပ်ပြန်ခန့်မလို့မပါဘူးဗျမပါတဲ့အခါမှာကျွန်တော်တို့အနေနဲ့ကညှိတယ်ဆိုတာကျွန်တော်တို့အပြင်းအထန်ညှိပေးတာဘယ်လိုခေါ်မလဲခုံသမารီကောင်စီရဲ့ဆုံးဖြတ်ချက်ကိုကျွန်တော်လွှမ်းမိုးလို့မရဘူးနော်ဒါအလုပ်သမားကိစ္စတွေကိုသူဥပဒေနဲ့အညီဆုံးဖြတ်တယ်ကျွန်တော်တို့အနေနဲ့ကဘာလို့ညှိပေးနေရလဲဆိုလို့ရှိရင်ဥပဒေတိုင်းဆိုလို့ရှိရင်သူတို့ဆုံးဖြတ်တဲ့အတိုင်းဆိုရင်အဲ့ကျွန်တော်တို့ကဒီလူသမားတွေကိုဒီအလုံးကြီးရေးအတွက်လုပ်ပေးကြတော့မလို့တော့ဘူးဒါပေမဲ့ကျွန်တော်တို့ကကိုသားသမီးရွယ်တွေပေါ့နော်ခွန်ကြီးကိုမောင်နှမအရွယ်တွေဖြစ်တဲ့အတွက်ဒါတွေကိုတက်နိုင်တဲ့မြကျွန်တော်တို့ကလုပ်ပြန်လေရရှိရေးကိုကျွန်တော်တို့အပြည့်အစုံစူးစမ်းပေးခဲ့ပါတယ်နော်ဒါပေမဲ့ပြည်နယ်ဒီထိမဖြစ်ခဲ့ဘူးပေါ့နော
်တိုင်းဒေသကြီးအစိုးရဘက်ကဒီဟာကိုအလုပ်ပြန်ရဖို့တော့ဘာလို့ညှိပေးခဲ့တယ်ဒါပေမဲ့ခုံသမားတီ
းဟုတ်တယ်
ကောင်စီကအလုပ်ပြန်ခန့်မယ်ဆိုတဲ့ဥစ္စာမပါဘူးအဲ့တော့ပြန်မခန့်ဘူးဆိုတဲ့သဘောမျိုးဖြစ်နေတာပေါ့
ပြခံမှာဆိုတော့အမိန့်ချမှတ်တာမပါဘူးမပါတော့ကျွန်တော်တို့အနေနဲ့ကအလို့ရှင်နဲ့ညှိတဲ့အခါမှာလည်းအလို့ရှင်နဲ့ကျွန်တော်အမိန့်ပေးလို့မရဘူးလေဟုတ်လားညှိနိုင်ပေးတာပဲရှိတယ
်တိုင်းဒေသကြီးအစိုးရဘက်ကညှိနိုင်တဲ့ဥစ္စာကိုရောအလို့သမားတွေဘက်ကလက်ခံလား
ကျွန်တော်တို့ကညှိနိုင်ရတာကိုတော့ခဏပြောတယ်56ရောက်ရတာကိုသူတို့ကလက်ခံတယ်လေ
အဲဒ
ါမဲ့ခက်တာလည်းဟိုအလို့ရှင်ကသူ့စီမှာခံမှုဟာကြတော့အလို့ရှင်ကသူကခုံပါရီကောင်စီကမခံဟိုခက်မှလို့မပါတဲ့အတွက်သူတို့ကမခံဘူးဒီလိုခေါင်းမာရီကောင်စီဆုံးမချက်ကိုမကျင်နိုင်ဘူးဆိုလို့ရှိရင်တို့တို့ယူကံဝင်လို့ရတယ်လေဗျာ
အ
ဲယူကံဝင်မဲ့တရားလူကြီးထက်တဲ့တော့ကျွန်တော်တို့လည်းဒါမြစ်တာနဲ့ညီနိုင်ပေးတာဒီလောက်ပဲဆွမ်းဆောင်နိုင်တယ်ကျန်တာတော့ဟာကျွန်တော်တို့လည်းခုခီးထွက်နေတယ်နော
်တို့ဖမ်းလိုက်ပြီဆိုတော့ဒီကိစ္စကိုတိုင်းဒေသကြီးအစိုးရအနေနဲ့ရောဘာဆက်လုပ်ဖို့စဉ်းစားထားပါလဲဘယ်လိုလုပ်ဖို့
ဘာဆက်လုပ်ဖို့ဆိုတော့ကျွန်တော်တို့ကလည်းညီနိုင်နိုင်တယ်များလို့ညီနိုင်ပြီးကိုယ်လည်းလုံးလုံးကကျွန်တော်တို့ကခီးထွက်တာ5ရက်လောက်ရှားမယ်ဗျဟိုနော်အဲ့တော့ကျွန်တော်ကခုဖမ်းတယ်ဆိုတော့ခုမှပြရတာဗျာကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဘူးဗျာ။တ
ော့ဆန္ဒပြအလို့သမားတွေဖန်းစည်းခံရတာနဲ့ပတ်သက်ပြီးတော့နေပြီးတော့ကောင်စီအာဏာပိုင်တွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ဆန္ဒပြအလို့သမားတွေရဲ့နောက်ဆုံးအခြေအနေတွေကိုကိုရင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့အမေရိကန်ပြည်ထောင်စုကမြန်မာအပေါ်စီးပွားရေးဒဏ်ခပိတ်ဆို့မှုစီးရင်ပြင်ဆင်တက်တန်းတိုးတာတွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်အရေးယူဒဏ်ခမှုတစ်ခုဖြစ်တဲ့ The National Emergency Act အမေရိကန်အမျိုးသားအရေးပေါ်အဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွက်ပြီးနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်တာကြောင့်မြန်မာပြည်ရဲ့လက်ရှိစီးပွားရေးပေါ်ထူးထူးခြားခြားပြောင်းလဲလာဖို့မရှိနိုင်ကြောင်းဗန်လုပ်ငန်းရှင်နဲ့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့အမေရိကန်ပြည်ထောင်စုကအရေးယူဒဏ်ခတ်ထားတဲ့စီးရင်ကနေဖြေလျှော့လိုက်တဲ့အထက်မှာတစ်လုပ်ငန်းကြောင်းမြတ်ရတနာလုပ်ငန်းတက်ထုတွင်လုပ်ငန်းနဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းတွေအပါအဝင်အစိုးရပိုင်လုပ်ငန်း9ခုနဲ့နိုင်ငံပိုင်ဘဏ်3ခုတို့ပါဝင်ပါတယ်။အင်းဝါဘဏ်နဲ့မြောက်ရီဘဏ်တို့ကိုတော့ဘဏ်လုပ်ငန်းတွေအတွက်လုပ်ငန်းလိုင်စင်လုတ်ခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုဖြစ်တဲ့အမေရိကန်အမျိုးသားအရေးပေါ်အဲ့ဥပဒေကိုပြင်ဆင်ဖြည့်ဆွက်တက်တန်းတိုးလိုက်တဲ့အပေါ်အငင်းစားဗဟိုဘဏ်ဒုဥက္ကဋ္ဌဦးတန်းလွင်ကအခုလိုတုံ့သက်ပါတယ
်။ချုပ်ဖို့ပဲကတော့ဒါပြိုဆိုရမှာပေါ့။တစ်ဖက်ကပြန်ကြည့်ရတော့လေဒီ sanction ပေါ့နော်ဒီပိတ်ဆို့မှုကြီးရတာဆက်ရှိနေတဲ့အတွက်ပေါ့။အမေရိကန်ဘဏ်တွေကဒီမြန်မာနိုင်ငံကိုလာဖို့အလားအလာနေသွားတယ်။ဟိုအမေရိကန်ဘဏ်တွေကမြန်မာနိုင်ငံကိုမလာဘူးဆိုရင်ဥရောပတိုက်ကမှာရှိတဲ့အဲ့အင်္ဂလန်တို့ဘာတို့ပေါ့လေဟာအဲ့ဒီမှာရှိတဲ့ဘာနေရလဲလာမှာမဟုတ်ဘူးပြ။ဘာလို့တော်လဲအမေရိကန်ဘာနေအစီအစဉ်တော့ကြည့်နေတာ။အမေရိကန်ဘာနေဟာနောက်နိုင်ငံဘာနေမလာဘူးဆိုရင်ဒီနိုင်ငံခြားရင်းနှီးညွှန်းတော်မှုတွေကလည်းဒါညောဆဆလာမှာမဟုတ်ဘူးလေ
။နိုင်ငံတကာဘဏ်တွေနဲ့ချိတ်ဆက်ဆောင်ရွက်ရမှာလဲအရင်အခြေအနေကနေပြောင်းလဲလာပွဲမရှိနိုင်သေးကြောင်းဦးတန်းလွင်ကဆက်ပြောပါတယ
်။နိုင်ငံခြားသုံးဝေးပိုင်ဆောင်ခွင့်ရထားတဲ့ဘာကိုကြာပါတယ်နင်းနဲ့ပြပနဲ့ဆက်တယ်ခါမှာနော်ဟိုအမေရိကန်ဘာနဲ့ပဲပြပြပေါ့တခြားဘာနဲ့ပြပြဆက်တယ်ဆောင်ရွက်တဲ့ခါမှာဥမာဝေတီးချုံမှုအပိုင်းမှာကြတော့ကျွန်တော်ကတစ်စိတ်ခါပါပဲဥမာဆိုတော့အချင်းဘာနဲ့ကတစ်စိတ်ပဲကြွားနေရတယ်ခ ုလည်းဒီတိုင်းပဲဆက်သွားမှာထင်တယ်ဘာလို့ဆိုတော့စိုက်ရှာရှိနေတာ။အဲ့တော့အဲ့လိုဆက်သွားနေရရင်တော့ကျွန်တော်အရင်တိုင်းပဲဒါမြန်မာနိုင်ငံပြောတော့တာငွေကုန်ကြေးကြတယ်ပို့ပြီးတော့ဘလို့အတက်တက်ပို့ပြီးတော့ကိုကြောင့်ကြများတယ်ဗျာ
စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောဂဗေဒါကတော့ဖြေရှောင်းမှုမှာဗန်တချို့ပါဝင်လာတာကြောင့်နိုင်ငံတကာဗန်တွေနဲ့ချိတ်ဆက်ဆောင်ရွက်ရာနဲ့နိုင်ငံခြားယင်းဤမြုံတံမှုတွေမှာအတိုင်းအတာတရက်ထိပြောင်းလဲလာနိုင်ကြောင်းရှုမြင်ပါတယ်
အဲ့တော့ခါတိုင်းဒီငွေပေးငွေယူကိစ္စတွေကခက်ခက်ခက်ခဲရှိနာနေပြီးအခုဆို MFDV တို့နောက်ဆုံးအင်းဝါတို့မြဝတီတို့ပါပါတယ်လေဆိုတော့ဒီငွေပေးငွေယူကိစ္စတွေမြန်ဆန်ချုံးမွေးသွားနိုင်တယ်ဒါဆိုရင်ကုန်သွယ်ရေးနဲ့ယင်းဤမြုံတံမှုနဲ့ပေါ်ပြီးတော့ကောင်းလာမယ်ပေါ့အမေရိကန်ရဲ့စီးပွားရေးလုပ်ငန်းတွေလောက်ရကန်ရတာလွဲအောင်ပို့လုပ်ပေးလိုက်တယ်လို့မြင်နေတာဒါလည်းအဓိကတော့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကလော်ဘီလုပ်ကြတာပေါ့လေ
ဒီအပြောင်းလဲတွေဟာမြန်မာပြည်စီးပွားရေးအပေါ်ထူးထူးခြားခြားတရားမှုမရှိနိုင်ဘူးလို့လည်းသုံးသပ်ပါတယ
်ဟိုအစိုးရရဲ့ပြုမှုကိုပြောင်းလဲဖို့လို့ရည်ရွယ်ပြီးမယ်တကယ်တမ်းခံရတာအောက်ခြေလူတန်းစားတော့နော်အပေါ်မှာတော့လွတ်နာတွေအများကြီးပဲရှိရလေအဲတကယ်တမ်းအောက်ခြေလူတန်းစားခံရတာဆိုတော့အခုနည်းနည်းပေါ့နော်အောက်ခြေလူတန်းစားခံရတာလေးနည်းနည်းလေးလျော့သွားမယ်နည်းနည်းလေးတက်တာမယ်လို့ဆရာကတော့မျှော်လင့်ပါတယ
် UMFCCI ခေါ်မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွေ့အကြုံမှုဦးအေးလွင်ကတော့အခုလိုသုံးသပ်ပါတယ
်စီးပွားရေးဆိုင်ရာဘန်နေဆိုင်ရာငွေကြေးဆိုင်ရာဘန်တွေကိုခွင့်ပြုရဖြစ်တဲ့အတွက်မြန်မာနိုင်ငံကအသေးစားလက်စားစီးပွားလုပ်ငန်းရှင်တွေဟာနိုင်ငံတကာမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်ပြီးမူလအတိုင်းဘန်ရဲ့facility တွေ LC system တို့ဘာလို့ကြတော့ payment တွေအားလုံးအလွယ်တကူစိတ်ချစွာလုပ်နိုင်တဲ့အတွက်ဒီစားလက်စားတွေစီးပွားရေးပြန်လည်ဥမို့လာဖို့အခြေအနေတော့ရှိပါတယ
်တစ်ချိန်တည်းမှာပဲဖြေလျှော့လိုက်တဲ့အစိုးရပိုင်းလုပ်ငန်းခုနှစ်ခုနဲ့ဆက်ဆက်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းရှင်တွေအတွက်အကျိုးရှိလာနိုင်မယ်လို့ပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံကိုရောက်ရှိနေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့အတူကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံကစီးပွားရေးပိတ်ဆို့မှုကိုဖြေလျှော့ပြီးနောက်ထပ်တင့်တင့်ထပ်မံတက်တန်းတိုးလိုက်ပေမဲ့နိုင်ငံကိုထိခိုက်နိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအတွင်းသိသာထင်ရှားတဲ့အပြောင်းလဲတွေမြင်တွေ့လာရပေမဲ့အုပ်ချုပ်ရေးဘိုင်းကိုအရက်ဘက်ကလုံးဝချုပ်ကိုင်နိုင်ဖို့အခြေအနေမရှိသေးတာနဲ့အခြားလူအခွင့်အရေးအခြေအနေတွေကြောင့်ဒီဥပဒေကိုဆက်လက်ပြီးတက်တန်းတိုးရတာဖြစ်တယ်လို့လည်းအမေရိကန်အစိုးရကထုတ်ပြန်ထားပါတယ်။
အမေရိကန်ပြည်ထောင်စုကမြန်မာအပေါ်စီးပွားရေးတန်ခါပိတ်ဆို့မှုဆင်းပြင်းစင်တက်တန်းတိုးတာတွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေကိုကိုမိုးစောပြောပြပေးခဲ့တာပါရှင်။ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းဆောင်ပါတွေပါ။အခုတော့နိုင်ငံတကာဆိုင်ရာသတင်းဆောင်ပါတွေကိုလည်းနားဆင်ရပါမယ်။ဆီးရီးယားနိုင်ငံကဗတိပခါတွေအဆုံးသက်ရေးနိုင်ငံတကာအတိုင်းအဝိုင်းရဲ့ကြိုးပမ်းမှုတွေမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအမေရိကန်ပါဝင်နိုင်ငံတကာအတိုင်းအဝိုင်းတွေကတွေ့ဆုံမှုအတွင်းမှာတော့အပြစ်ခတ်ရဆက်ရေးသဘောတူညီချက်ကိုချိုးဖောက်မှုတွေထပ်မဖြစ်စေဖို့နဲ့ဝိုင်းဝန်းပိတ်ဆို့ခံနေရတဲ့မြို့တွေကိုလူသားချင်းစာနာမှုအကူအညီတွေပုံမုံပေးအပ်နိုင်ရေးအစီအစဉ်တွေနဲ့ဆီးရီးယားနိုင်ငံမှာတည်ငြိမ်မှုရရှိရေးဆွေးနွေးခဲ့ကြတာပါ။ဒီအကြောင်း VOA သတင်းတော့ဖန်ဒေါကင်းရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကတင်ပြပေးမှာပါရှင
်။ဆီးရီးယားဆိုရကအရသားတွေပေါ်လေရောင်းကနေဆက်လက်ထိုးစစ်ဆင်နေတယ်ဆိုတဲ့ဆွဆွဲချက်တွေပါဝင်မဖြစ်ရှင်းနိုင်တဲ့ပြဿနာတွေကိုကုလသမဂ္ဂကဦးဆောင်ပြီးဆီးရီးယားဆိုရနဲ့အတိုက်ခံလို့ကြာနိုင်ငံရေးအရာဆွေးနွေးခဲ့ကြပြီမဲ့စစ်တမ်းသင်းဒေသတွေကိုလူသားချင်းစာနာမှုအကူအညီတချို့ပေးရတာလို့တိုးတက်မှုအနေချင်းလောက်သာရခဲ့တာပါ။အမေရိကန်နဲ့ရုရှားတို့ကမကတလုပ်ပြီးရရှိခဲ့ကြတဲ့အပြစ်ခတ်ရဆဲပြပြပြီးနောက်ပြစ်ခတ်တွေကြုံရတဲ့အတွက်စစ်ပစ်စရာအခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းလဲဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပခဲ့တဲ့ဆီးရီးယားရေးနိုင်ငံတကာပူးပေါင်းလှုပ်ရှားမှုအဖွဲ့ ISSG ရဲ့ညီလာခံမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားပါတယ
် None of us no one can be remotely satisfied with the situation in Syria
ဆီးရီးယားရဲ့အခြေအနေကိုအနည်းချင်းလောက်ဘဝင်ကြတဲ့သူတော်မရှိပါဘူးတကယ်လို့စိတ်ပျက်စရာကြီးပါ
ဒီချိန်ထဲမှာပဲအပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုဆီးရီးယားသမ္မတဘရှာအာရာဆတ်အစိုးရကလိုက်နာအောင်အမေရိကန်အနေနဲ့ဖိအားပေးနိုင်တဲ့အခြေအနေရှိသေးရဲ့လားလို့မေးခွန်းထုတ်ခံနေရတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဆီးရီးယားအစိုးရပေါ်ဖိအားပေးနိုင်တဲ့အခြေအနေတွေရှိနေစေဖြစ်တဲ့အကြောင်းဝန်ကြီးကယ်ရီကကာကွယ်ပြောဆိုသွားပါတယ်။
There is leverage in the fact that this war will not end for him or for his people.
နိုင်ငံရေးရပြည်လည်မှုမရမချင်းဆီးရီးယားသမ္မတရောသူ့ကိုထောက်ခံတဲ့သူတွေပါစစ်ပွဲကိုအဆုံးသတ်နိုင်မှာမဟုတ်ဘူးဆိုတဲ့အချက်ကဖိအားတစ်ခုပါဒါကိုလူတိုင်းသဘောပေါက်ပါတယ
်ဒါမှမဟုတ်ဝါရှင်တန်ခြေဆိုင်နိုင်ငံကရေးရစောင့်ကြည့်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Atlantic Council ကသူတည်သည့် New Cyber Unit တို့လိုအကဲကတ်တွေကတော့ရှင်ပြုနောက်ဆုတ်ဖြစ်နေတဲ့ဆီးရီးယားရဲ့အခြေအနေကိုကြော်လွှားနိုင်မှုလက်တွေ့လုပ်ရမှာရှိတယ်လို့မြင်ကြပါတယ်
To have military leverage that you can use to back up your side of the argument
နိုင်ငံရေးအရာသဘောတူညီချက်ရဖို့တစ်ဖက်ကပြင်ဆင်မထားဘူးဆိုရင်နောက်ဆက်တွဲအကျိုးဆက်တွေကြုံရလိမ့်မယ်ဆိုတော့ကိုယ့်ဘက်ကသဘောထားကိုပံ့ပိုးပေးနိုင်မယ်စီးရေးအရာဖိအားတွေချင်းချောင်းနိုင်တဲ့အခြေအနေမျိုးတွေရှိဖို့လိုပါတယ
်ကာနဂီနိုင်ငံကငင်းကြီးဌာနကအရှိလဲပန်းရေးရဲ့ကျွမ်းကျင်သူပယ်ရီကမ်ဘက်ကလည်းစီးရေးမှာနိုင်ငံရေးအရာဖိအားနိုင်မှုအမေရိကန်နဲ့နိုင်ငံကအတိုင်းဝန်းကဆက်လက်ဖိအားပေးဖို့လိုတယ်လို့သုံးသပ်ပါတယ်
need to make it clear that there is no give in terms of our desire
ကိုလိုချင်တဲ့အတိုင်းဖြစ်လာဖို့ပွင့်ပွင့်လင်းလင်းပြောရရင်လုပ်ငန်းစဉ်အဆုံးသတ်တဲ့အခါတမရအာဆက်ပါတော့မှာမဟုတ်ဘူးဆိုတာကိုတောင်းဆိုတဲ့နေရာမှာဘာမှလိုက်ရောမှာမဟုတ်ဘူးဆိုတာကိုလည်းခက်ရှင်းရှင်းဖြစ်ဖို့လိုပါတယ
်ဒီလိုမှမလုံနိုင်ဘူးဆိုရင်တော့ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့အနည်းဆုံးစီးရီးယားလူလူခံစားနေရတဲ့ဒုက္ခတွေကနေတတ်တာရရစေဖို့ပြစ်ကတ်တွေရှော့ချရေးလူသားချင်းစာနာမှုကူညီပုံမှန်ပေးရနိုင်ရေးဖိအားပေးတဲ့လို့လည်းသူကတိုက်တွန်းပါတယ်ဗီယက်နမ်မြို့မှာကျင်းပပြီးစီးသွားတဲ့စီးရီးယားရေးနိုင်ငံကပူးပေါင်းလှုံ့ဆော်မှုအဖွဲ့ ISSG ရဲ့ညီလာခံမှာတော့နိုင်ငံကခေါင်းဆောင်တွေကအပြစ်ကတ်ရစရေးအပြည့်အဝအကောင့်တွေပေါ်နိုင်မှုနိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပနိုင်မှုနဲ့စစ်တမ်းကြားမှာပြင်မိနေတဲ့လူထုထံလူသားချင်းစာနာမှုကူညီတွေပုံမှန်ရရှိစေဖို့နီလန်းတွေကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံပဋိပက္ခဆုံးသက်ရေးအတွက်ဒီအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝန်ရဲ့အကြိုးပမ်းမှုတွေကိုကိုအောင်လုံကပြောပြပေးခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖန်ယူကြည့်ရှုနိုင်ပါတယ်နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့တည်င်းအချင်းချုပ်တွေကိုကုကြကြောသိန်းကအကြေညာပေးမှဖြစ်ပါတယ
်မြန်မာနိုင်ငံပေါ်အမေရိကန်ရဲ့စီးပွားရေးအကြတန်ခတ်ရေးယူမှုတွေဟာနိုင်ငံပေါ်မှာထိခိုက်မှုရှိမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး VVN Balakrishnan နဲ့နေပြည်တော်မှာဒီကနေ့လှုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဒေါက်တာဆန်းစုကြည်ကလည်းပြောသွားတာပါအမေရိကန်ရဲ့တန်ခတ်ရေးယူမှုစီးရင်တဲ့ကနေနိုင်ငံပိုင်လုပ်ငန်းတွေနဲ့ဘဏ်တွေပုဂ္ဂလိကဘဏ်တို့ကိုဖယ်ရှားပေးခဲ့ပေမဲ့တတိပုဂ္ဂလလူပုဂ္ဂိုလ်တို့ကိုရေးယူတဲ့စီရင်နဲ့ဆက်ထည့်ထားသလိုသူတို့နဲ့ဆက်ဆက်တဲ့ကုမ္ပဏီတွေကိုလည်းထပ်ဖြည့်ထည့်သွင်းလိုက်ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ကအခုလိုပြောတာပါရုရှားနိုင်ငံဆိုချီမြို့မှာကျင်းပမဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံအကြားဆက်ဆံရေးအနှစ်20ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးကိုတက်ဖို့တမရဦးထင်ကျော်ဟာဒီကနေ့မနေ့ပိုင်းကရန်ကုန်မြို့ကနေထွက်ခွာသွားပါတယ်ဒါဟာအပြင်တမရတာဝန်ယူပြီးကြတဲ့ကဆိုရင်ဦးထင်ကျော်ရဲ့ဒုတိယမြောက်နိုင်ငံခြားခီးစဉ်ပါတမရဦးထင်ကျော်နဲ့အတူစီမံကိန်းနဲ့ဗန္ဒာရေးပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးဒုတိယဝန်ကြီးဦးကျော်တင်နဲ့တာဝန်ရှိသူတွေလိုက်ပါသွားတယ်လို့ပြန်ကြားရေးဌာနရဲ့အင်တာနက်သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကတော့အခုခီးစဉ်မှာလိုက်မသွားပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဖြစ်ဖို့အလားအလာကအင်္ဂါနေ့မှာပို့ပြီးနှီးသွားပါပြီ။ကန်တက်ကီပြည်နယ်မှာလုပ်တဲ့ primary ပနားမရွေးချယ်ပွဲရဲ့မဲအများစုကိုရွတ်တက်ပြီးသွားချိန်မှာကလင်တန်ကဗာမွန်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders နဲ့မဲအရေအတွက် 2,000 လောက်အသာရနေပါလေ။ဘယ်သူအနိုင်ရတယ်ဆိုတာမကြေညာသေးဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပေမဲ့ကလင်တန်ကတော့သူအနိုင်ရတယ်လို့ကြေညာပါတယ်။အင်္ဂါနေ့ကပဲလုပ်တဲ့ Oregon ပြည်နယ်ပနားမရွေးချယ်ပွဲမှာတော့ Sanders ကအနိုင်ရပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စီစဉ်ကိုရပ်ဆိုင်းရေးကြိုးစားဖို့အတွက်မြောက်ကိုရီးယားကောင်ဆောင် Kim Jong-un နဲ့စကားပြောဖို့လမ်းဖွင့်ထားတယ်လို့Republican Party ကိုစားပြုသမရလောင်းဖြစ်လာဖို့တရားသလောက်ရှိနေတဲ့ Donald Trump ကပြောလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်သိန်းကတင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာ engineer ကတော့ Joe Gills ဖြစ်ပါတယ်။ View American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိ line meter 16.9 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.